အီရန်နိုင်ငံမှာပြီးခဲ့တဲ့နှစ်အတွင်းအရက်သားနဲ့လူမျိုးရေးဝန်ထမ်း1000ခွဲကျော်တည်ဆုံခဲ့ရတယ်ဆိုတာအစိုးရကိန်းဂဏန်းတွေကပြနေတာကြောင့်ဒါဟာဖြင့်2009ခုနှစ်ကလေးကဆိုရင်အသေးပြောက်အများဆုံးနှစ်ဖြစ်ပါတယ်။ကျန်းမာရေးပြည်ထရေးနဲ့ကာဝေးဝန်ကြီးဌာနတွေပူးတွဲပြုစုထားတဲ့ကိန်းဂဏန်းအရတည်ဆုံသူအစုအတွက်ဟာ 15,538 ဦးရှိပါတယ်။ဆွန်နီရှီယာခိုင်ခနာကွယ်တိုက်ခိုက်မှုတွေအမြင့်ဆုံးဖြစ်တဲ့2009ခုနှစ်ကတည်ဆုံသူ 18,956 ဦးရှိတာပါ။2013ခုနှစ်ကတည်ဆုံသူအရေအတွက် 6,522 ဦးရှိတာမို့ပြီးခဲ့တဲ့နှစ်တွင်တည်ဆုံသူဟာနှစ်ဆကျော်ပိုများပါတယ်။အီရတ်ကကြံဖက်တိုက်ခိုက်မှုတွေကိုစောင့်ကြည့်လေ့လာတဲ့ပြည်ထောင်ချေဆိုင် Iraq Body Count တီးခြားလွတ်လပ်တဲ့အဖွဲ့ကထုတ်ပြန်တဲ့2014ခုတည်ဆုံသူအရေအတွက်ကပိုများပြီး 18,093 ဦးရှိပါတယ်။ဂိုင်းကနာကွယ်တိုက်ခိုက်မှုတွေနဲ့ IS အစွန်ရောက်အဖွဲ့ရဲ့လက်ချက်ကြောင့်တည်ဆုံသူအရေအတွက်အခုလောက်ထိတိုးလာတာပါ။IS အစွန်ရောက်အဖွဲ့ရဲ့တိုက်ခိုက်မှုတွေကြောင့်2014ခုနှစ်ဟာအီရတ်နိုင်ငံသားတွေအတွက်အခက်အခဲဆုံးနဲ့အနာကျင်ရဆုံးနှစ်တစ်နှစ်ဖြစ်တယ်လို့အီရတ်ဝန်ကြီးချုပ် Haider al-Abadi ကနှစ်သက်ကူမိန်ကုန်းထဲမှာထည့်ပြောသွားပါတယ်။ IS Islam အစွန်ရောက်အဖွဲ့ဟာအခုဆိုရင်အီရတ်ပြည်နယ်၅ခုကဒေသအများပြားကိုထိန်းချုပ်ထားပြီးဖြစ်ပါတယ်။